မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝမြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ23ရက်အင်္ဂါနေ့ညနေ6:00ခန်းနဲ့ခွန်လိုက်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မစားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါရှင်ကျွန်မခင်မြွေတွေးပါမွတ်စလင်အများစု6နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုထဲပြည်ဝင်ခွင့်ကတ်သက်တဲ့တမန်ထရန့်ရဲ့အမိန့်ကိုဟန်ချဖို့နောက်ထပ်ဆယ်တွေတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်နိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်ဒေါက်ဆန်စုကြည်ဒီကနေ့ဆွေးနွေးလွှတ်တော်မှာမိန့်ခွန်းပြောကြားတာမှာတော့မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်နေရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းကိုအကျဉ်းဝင်ရှင်းလင်းပြောဆိုသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသင့်ကြီးထိုင်တဲ့အတူတွေ့ပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြရမယ့်သတင်းထွာတွေထဲမှာတော့
အားလုံးဟာအချိန်တစ်ခါမှာတော့ငြိမ်းချမ်းရေးရခြင်းဟာငါတို့အားလုံးအတွက်အကျိုးရှိတယ်ငြိမ်းချမ်းမရခြင်းဟာငါတို့တယောက်မှအတွက်အကျိုးရှိဘူးဆိုတာလက်ခံတဲ့အခြေအနေရောက်သွားမှာ
မြန်မာငြိမ်းချမ်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေရင်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံစဉ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူရခိုင်ကမ်းရိုးတန်းဒေသမိုးလေဝသအခြေအနေတခါပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့တွေ့ဆုံမြန်မြန်ကျဲဒုတိယပိုင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမကင်ဖြူထွေးနဲ့မသိငီထိုက်တို့ပြောပြပေးပါမယ်ရှင်
မွတ်စလင်အများစု6နိုင်ငံကပြည်သူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကတ်သက်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုဟန်ချားဖို့နောက်ထပ်ဒီဖက်ဒရယ်တရားရုံးတစ်ခုကမဲခွဲဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့မတ်လ2ရက်နေ့ကသမ္မတထရန့်ချမှတ်ခဲ့တဲ့ခီးသွွာလာမှုတွေယာယီကန့်သတ်မိတ်ဟာသမ္မတအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုဘောင်ကျော်လှုပ်ဆောင်တာဖြစ်တယ်လို့ဆိုပြီးတော့ဆန်ဖရန်စစ္စကိုမြို့ကအမတ်ကိုယူကန်တရားရုံးကနေဒီအမိန့်ကိုတနင်္လာနေ့ကတခဲနဲ့ဆုံးဖြတ်လိုက်ကြပါ1952ခုနှစ်လူဝင်မှုနဲ့နိုင်ငံသားဖြစ်မှုဆိုင်ရာအဥပဒေမှာသမ္မတအနေနဲ့အမေရိကန်ပြည်ထောင်စုထဲဝင်ရောက်လာသူတွေကိုထိန်းချုပ်ဖို့နဲ့နိုင်ငံရေးလုံခြုံရေးကိုကာကွယ်ဖို့လုပ်ပိုင်ခွင့်တွေအများပြားပေးထားပေမဲ့လို့သမ္မတတယောက်တည်းကလုပ်ချင်တာကိုတော့လုပ်လို့မရဘူးလို့တရားသူကြီး၃ဦးစလုံးကဆုံးဖြတ်လိုက်ကြပါသမ္မတရဲ့အမိန့်ကိုဖိလန်ပြည်နယ်တရားသူကြီးကစိုင်းထားဖို့ဆုံးဖြတ်ခဲ့တဲ့အပေါ်မှာဗာဂျီးနီးယားပြည်နယ်အခြေစိုက်အမတ်လေးယူကန်တရားရုံးကလည်းဒီဆိုင်းငံ့မှုအတည်ဖြစ်တဲ့အကြောင်းကိုပြီးခဲ့တဲ့မေလ25ရက်နေ့တုန်းကဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အခုဒီတနင်္လာနေ့ကဆုံးဖြတ်ချက်ကလည်းဒါကိုထပ်မံအပြီးအတည်ပြုလိုက်တာပါသမ္မတရဲ့အမိန့်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူမဲဆွဲပြောဆိုခဲ့တာတွေကိုအတိုင်းပဲဒီမွတ်စလင်တွေကိုခွဲခြားပိတ်ပင်တဲ့အမိန့်ဖြစ်တယ်လို့ဆိုပြီးတော့ဒီအမတ်လေးယူကန်တရားရုံးကကြေညာချက်ထုတ်ပြန်ချပါတယ်။ဒါပေမဲ့ဒီအခုအမတ်လေးယူကန်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမွတ်စလင်6နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခွင့်ရက်90ကန့်သတ်တဲ့အပိုင်းကိုသာဆိုင်ငံ့တာဖြစ်ပါတယ်ရှင်
။အမေရိကန်ရှင်းနေသူ Jeff Sessions ကဒီကနေ့အင်ကာနေ့မှာလွှတ်တော်ရှင်းမောက်ထွက်ဆိုဖို့ရှိပါတယ်။အထက်လွှတ်တော်ကော်မတီရှင်းမောက်မှာတော့ရှင်းနေသူ Sessions အနေနဲ့ရုရှားတန်အမတ်နဲ့အဆက်အသွယ်နောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲကိုရာထူးကထောက်တဲ့ကိစ္စမှာပါဝင်ပတ်သက်မှုတို့နဲ့ပတ်သက်ပြီးမေးမြန်းခံရမယ့်အနေအထားရှိနေပါတယ်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကျန်းမာပွဲကတော့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်မှွေနှောက်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေရဲ့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်နိုဝင်ဘာလသမ္မတရွေးကောက်ပွဲမတိုင်ခင်လပိုင်းလိုမှာရုရှားတန်မတ်ဆာဂေးကီရီယက်နဲ့နှစ်ကြိမ်တိုင်စကားပြောဆိုခဲ့တာကိုဝန်ခံခဲ့ပြီးတဲ့နောက်မှာတော့ FBI ရဲ့ရုရှားရေစုံစမ်းစစ်ဆေးမှုတွေမှာဝင်မပါတော့ဘူးလို့ရှင်းနေကြုံ sessions ကပြီးခဲ့တဲ့မတ်လမှာပြောဆိုခဲ့တာပါရွေးကောက်ပွဲစီရင်ရေးကာလအတွင်းရုရှားတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာမရှိဘူးဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလရှင်းနေကြုံအဖြစ်အတည်ပြုကြားနာပွဲမှာ Jeff Sessions ကပြောဆိုခဲ့တာပါ Jeff Sessions ရဲ့ဆွေးနွေးပြောဆိုမှုတွေကအထက်လွှတ်တော်အမတ်တော်အနေနဲ့ဆောင်ရွက်ချက်သားဖြစ်တယ်လို့တရားရေးဌာနကပြောပါတယ်။ထုတ်ပယ်ခံခဲ့ရတဲ့ FBI ညွှန်ကြားမှုဟောင်း James Comey ကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှကြားနာမှုအပြီးသတင်းတပတ်လောက်အတွင်းမှာပဲရှင်းနေကြုံ session ကိုကြားနာစစ်ဆေးမှာဖြစ်ပါတယ်ရှင်
။ရုရှားနိုင်ငံပေါ်တိုက်ခိုက်ပိတ်ဆို့မှုတွေတွင်းပြချမှတ်မဲ့ဥပဒေတရက်ကိုအမေရိကန်အထက်လွှတ်တော်အမတ်ချုပ်ကတနင်္လာနေ့ကသဘောတူလိုက်ကြပါတယ်။ဒီဥပဒေထဲမှာတော့လက်ရှိချမှတ်ထားတဲ့တိုက်ခိုက်အရေးယူမှုတွေကိုသမ္မတအင်ဂျီနီယာကဆိုင်းငံ့ဒါမှမဟုတ်ရုပ်သိမ်းတာလုပ်ခဲ့မယ်ဆိုရင်ကွန်ဂရက်လွှတ်တော်ကကြားဖို့ပြန်လည်တုံ့တက်ခွင့်လည်းထည့်သွင်းထားပါတယ်။ပါတီမြက်စလုံးကပုံကိုယ်ရီပါဝင်တဲ့ဒီသဘောတူညီချက်ဟာအီရန်ပေါ်တိုက်ခိုက်ပိတ်ဆို့မှုတွေချမှတ်ဖို့စဉ်းစားနေတဲ့အထက်လွှတ်တော်မှာဒီဥပဒေပြင်ဆင်ချက်တရက်အဖြစ်နဲ့မူကြမ်းထွက်လာတာဖြစ်ပါတယ်။ဒီမူကြမ်းကိုအထက်လွှတ်တော်တရက်လုံးကအခိုင်အမာ၆ခန်းအတည်ပြုလိုက်မယ်လို့မျှော်လင့်ရပြီးတော့အဲ့ဒီနောက်အောက်လွှတ်တော်ကပါအတည်ပြုပြီးရင်တော့သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုပေးရမှာဖြစ်ပါတယ်။အခုပြင်ဆင်ချက်ထဲမှာတော့ ရုရှားအစိုးရကဒီခရိုင်းမီးယားနဲ့ယူကရိန်းရဲ့နယ်မြေအချုပ်အခြာပိုင်ဆိုင်မှုကိုချိုးဖောက်တာနောက်မျက်နှာပြောင်တိုက်ပြီးတော့စိုက်ဘာတိုက်ခိုက်မှုတွေလုပ်နေတာအမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တာတွေအပြင်ဆီးရီးယားရေးမှာဆက်လက်ရန်လိုနေတဲ့လုပ်ရက်တွေကြောင့်ရုရှားအစိုးရအပေါ်ကိုတိုက်ခတ်ပိတ်ဆို့မှုတွေကိုတွန်းမြစ်ချပတ်ဖို့ပါဝင်တဲ့အကြောင်းအထက်လွှတ်ချုပ်ဗန်နဲ့ငွေကြေးဆိုင်ရာကော်မတီက Republican နဲ့ Democratic ခေါင်းဆောင်တွေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
ပြည်ထောင်ထူထူရွေးကောက်ပွဲမှာအနာရကွန်ဆာဗေးတစ်ပါတီကလွတ်တော်မှာအများစုအနေထားဆုံးရှုံးခဲ့ပြီးတဲ့နောက် EU တဲကနှုတ်ထွက်ဖို့ Brexit ဆွေးနွေးမှုတွေကြာရင် EU နဲ့ဆက်ပြီးနီးကပ်တဲ့ဆက်ဆံရေးထားနိုင်အောင်ဆွေးနွေးညှိနှိုင်းဖို့ဗြိတိန်ထိပ်တန်းစည်းဝါးရေးလုပ်ငန်းရှင်တွေကတောင်းဆိုနေကြပါတယ်ဗြိတိန်အတွက်အကြီးဆုံးကုန်သွယ်ပဲဖြစ်တဲ့ EU ရဲ့ဈေးကွက်ကိုအခုလက်ရှိရရှိထားတဲ့ကုန်သွယ်ရေးအခွင့်အလမ်းတွေအတိုင်းဆက်ပြီးရရှိသွားနိုင်ဖို့အရေးကြီးတယ်လို့စည်းဝါးရေးလုပ်ငန်းရှင်တွေအတွက်စည်းရုံးဆောင်ရွက်ပေးနေတဲ့ Institute of Directors က Stephen Martinတင်ကပြောပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ရွေးကောက်ပွဲမှာဘဲပါတီကမှလွှတ်တော်မှအမတ်နေရအများစုအနိုင်မရခဲ့သလိုကွန်ဆာဗေးတစ်ပါတီကလည်းညွန်ပေါင်းအစိုးရဖွဲ့ဖို့ကြိုးစားနေရတဲ့အခြေအနေကြောင့်ဗြိတိန်စီးပွားရေးနှိမ့်ွက်မဲ့အလားအလာတွေပြသနေပါတယ်နိုင်ငံရေးမရေရာမှုနဲ့ Brexit အခြေအနေကြောင့်လုပ်ငန်းတွေအပေါ်ယုံကြည်မှုကျဆင်းနေတာဖြစ်တယ်လို့ကုမ္ပဏီအကြီးအကဲတွေကစစ်တမ်းတစ်ခုထဲမှာပြောဆိုထားပါတယ်ရှင်
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုတင်ပြပေးနေပါရရှင်။ဆွီဒင်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်လွှတ်တော်မှာမိန့်ခွန်းပြောကြားပါရယ်။မြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်သိမ်းမြည်ရေးနဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လက်ရှိဆွေးနွေးရဲ့ဆောင်ရွက်ချက်တွေကိုသူကအကြံဝင်ရှင်းလင်းပြောသွားပါရယ်
။ We are working for reconciliation, not for condemnation. We never condemned the military regime.under which we had to struggle for so long.
မျိုးသားပြည်လေတင်းရည်ကြီးအတွက်ကျမတို့လှုပ်ဆောင်နေတာပါ။ပြစ်တင်ရှုံချဖို့မဟုတ်ပါဘူး။ကျမတို့ရုန်းကန်ခဲ့တဲ့ကာလတစ်လျှောက်လုံးမှာလည်းစစ်ဆိုးရွားကိုဘယ်တော့မှမရှုံချခဲ့ပါဘူး။သူတို့နဲ့ပြည်လေတင်းရည်တာကိုကျမတို့လိုလားပါတယ်။ကျမတို့အတိုက်ခံနေရမှာရှိခဲ့ခြင်းပြည်လေတင်းရည်ကြီးကြိုးကန်းခဲ့ခြင်းတုန်းကလည်းမတူပဲအခုဒီကျမတို့ရဲ့ဒီမူဝါဒကိုလက်တွေ့အကောင့်ထဲပေါ်တဲ့အချိန်မှာတန်အံ့တအောဖြစ်ကြတဲ့သူတွေရှိတယ်လို့သိပ်ပြီးတော့မကျေနပ်ကြတဲ့သူတွေလည်းရှိပါတယ်။ရန်သူဟောင်းနဲ့ပြည်လေမတင်မြတ်တင်ဘူးလို့ယူဆကြတဲ့သူတွေရှိပါတယ်။ဒါပေမဲ့ရန်သူနဲ့ပြည်လေတင်းရည်ကြီးမလုပ်ဘူးဆိုရင်ကျမတို့နိုင်ငံတစ်ခုအနေနဲ့ရှေ့ကိုဘယ်လိုဆက်ကြမှာလဲ။လူသားတို့တည်းအနေနဲ့ဘယ်လိုရှေ့ဆက်ကြမှာလဲ။ဒါကြောင့်ကျမတို့ကတော့ပြည်လေတင်းရည်ကြီးဟာကျမတို့တိုင်းပြည်အနာဂတ်အတွက်ဖြစ်နိုင်တဲ့ကိစ္စတစ်ခုဆိုတာထက်မဖြစ်မနေလုပ်ကိုလုပ်ရမယ်လို့ယုံကြည်တဲ့ကျမတို့ရဲ့မူဝါဒအတိုင်းအခိုင်အမာဆက်လက်အကောင့်ထဲပေါ်ဖို့လှုပ်ဆောင်နေတာဖြစ်ပါတယ်လို့ဆိုပြီးတော့ဒေါန်ဆန်းစုကြည်ကပြောသွားခဲ့တာပါ။ NLD ပါတီအနေနဲ့ဒီဒီမိုကရေစီနှိကျမဖြစ်သေးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းဆက်လက်ကြိုးပမ်းနေတဲ့အကြောင်းဒေါန်ဆန်းစုကြည်ကပြောသွားပါတယ်။ရခိုင်ပြည်နယ်အတွင်းပြည်ပခါနဲ့ပတ်သက်လို့လည်းတဟတိုင်းပြည်အတွင်းကလူနည်းစုလူမှုအတိုင်းဝိုင်းနှစ်ခုအကြားမှာဖြစ်နေတဲ့ပြဿနာဖြစ်တယ်ဆိုတဲ့အကြောင်းနဲ့ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာဒီလူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကိုလုံခြုံမှုပေးဖို့အရေးကြီးတဲ့အကြောင်းဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဆွီဒင်လွှတ်တော်ဥက္ကဋ္ဌဥဘန်အာလင်းရဲ့ဖိတ်ကြားချက်နဲ့လွှတ်တော်မှာမိန့်ခွန်းပြောကြားခဲ့တာပါ။သူရဲ့ဒီနှစ်ရက်ကြာခီးစဉ်အတွင်းမှာတော့ဆွီဒင်ဝန်ကြီးချုပ်နောက်ဆွီဒင်နိုင်ငံသားရေးဝင်ကြီး EU ရေးရာနဲ့ကုန်သွယ်ရေးဝင်ကြီးနောက်နိုင်ငံတကာဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးနဲ့ရာသီဥတုဆိုင်ရာဝင်ကြီးတို့နဲ့လည်းတွေ့ဆုံခဲ့တယ်လို့ဆွီဒင်ရောက်မြန်မာပြည်သူပြည်သားတွေနဲ့လည်းတွေ့ဆုံခဲ့ပါရဲ့ရှင်
။အမေရိကန်မြို့သားဘတ်စကတ်ဘောအသင်း NBA ကစားသမားအကျော်မော်ဒန်နစ်ရော်မန်ရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်ကမြောက်ကိုရီးယားမှာဖန်ခံထားတဲ့အမေရိကန်တအူလွတ်မြောက်လာရေးအတွက်အခွင့်အလမ်းဖြစ်နိုင်တယ်လို့ဆိုရင်စရာတွေလည်းရှိနေတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်။ပျုံယမ်းမြို့တော်ကိုအသွာဘေးချင်းလေစိတ်ကိုအရောက်မှာရော့ဒ်မန်ကသူ့အနေနဲ့တကားတစ်ချက်ကိုဖွင့်ဖို့ကြိုးစားနေတာလို့သတင်းတောက်တွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်လို့လည်းတခုခုလုပ်ပေးနိုင်မယ်လို့ယူဆတဲ့အကြောင်းဘေးချင်းလေစိတ်မှာသတင်းတောက်တွေရဲ့အမိကိုဖြေကြားခဲ့ပါတယ်။လက်ရှိမှာမြောက်ကိုရီးယားနိုင်ငံအတွင်းအမေရိကန်နိုင်ငံသား၄ဦးဖမ်းဆီးခံထားရတာဖြစ်ပါတယ်။ဘတ်စကတ်ဘောကစားသမားဟောင်းရော့ဒ်မန်ကအရက်သားတဦးအနေနဲ့မြောက်ကိုရီးယားကိုကိုယ်ရေးကိုယ်တိုင်ခီးစဉ်တွားရောက်တာလို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကလည်းတိုကျိုမြို့တော်မှာအတည်ပြုပြောပါတယ်။ခီးရင်းစီအဆင်ပြေပါစေလို့ဆုတောင်းတဲ့အကြောင်းဒါပေမဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်မြောက်ကိုရီးယားကိုခီးမသွားကြဖို့အစိုးရကသတိပေးချက်ထုတ်ထားတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်။
အားရစွေကြွားအဖွဲ့နဲ့ဆက်ဆက်နေတဲ့ AMAC သတင်းဌာနကဒီအင်တာနက်ပေါ်ကနေဗီဒီယိုဖိုင်တစ်ခုကိုတင်းလာနေတော့ငါဖြန့်ဝေလိုက်ကြမှာဖိလစ်ပိုင်နိုင်ငံတောင်ပိုင်းမြို့တစ်ခုမှာတိုက်ခိုက်နေကြတဲ့အားရစွေကြွားတွေကိုပြသထားပါတယ်။မာရာဝီမြို့မှာပောက်ကွဲမှုပြင်းအားကြီးတဲ့လက်နက်တွေကိုသုံးပြီးတော့တိုက်ခိုက်နေကြတဲ့စစ်သွေးကြွားတွေနဲ့ AMAC သတင်းဌာနရဲ့အဆိုအရဒီစစ်သွေးကြွားတွေဖမ်းထားတဲ့ခရီးရန်ဘာသာဝင်တွေလို့ဆိုတဲ့အရသားတချို့ကိုပါဒီဗီဒီယိုဖိုင်ထဲမှာတွေ့ရပါတယ်။ဖိလစ်ပိုင်နိုင်ငံမာရာဝီမြို့ရဲ့20ရာခိုင်နှုန်းကိုအစ္စလာမစ်စစ်သွေးကြွားတွေကထိမ့်ချုပ်ထားတာပါ။သတင်းသုံးဘက်ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မြို့ရဲ့၃ဘုံ၂ဘုံကျော်ကို IS တိုက်ခိုက်ရေးအဖွဲ့တွေကထိုးဖောက်နေရာယူထားတဲ့အကြောင်း IS ဖွဲ့ကကြွေးကြော်ထားတဲ့အပေါ်မှာဖိလစ်ပိုင်ထိပ်တန်းဗိုလ်ချုပ်ကြီးတူကတော့ညှင်းဆန်ထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မိုးကြီးပြီးမြေပြိုရာကြောင့်အနည်းဆုံး43ဦးသေဆုံးရပါတယ်။နိုင်ငံအရှိတောင်ပိုင်းကကုန်းပြင်ဒေသတွေမှာရှာဖွေကယ်ဆယ်ရေးဆက်လက်လှုပ်ဆောင်နေတာနဲ့အတူသေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့အင်ကာနေမှာသတိပေးထားပါတယ်။မနေ့တနင်္လာနေ့ကစပြီးမိုးရွာခဲ့ပြီးတဲ့နောက်မြေပြိုပြီးအိမ်တွေကိုဖုံးလန်းကုန်တာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကို Mac Computer နဲ့မတ်သိညီထိုက်တို့ပြောပြပေးကြတာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဒေါ်အောင်ဆန်းစုကြည်ဆွေးနွေးနိုင်ငံကြီးစဉ်အကြောင်းနဲ့အရင်စပါမယ်ရှင်ဆွေရနိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တရားဝင်အလဲအပတ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကငြိမ်းချမ်းရေးဖြစ်စဉ်ဟာမလွယ်ကူကြောင်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပြည်သူအားလုံးကဝိုင်းဝန်းပါဝင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းဒေသဆန်တော်ချင်းတနင်္လာနေ့ကဆွေရနိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ဒေါက်အောင်ဆန်းစုကြည်ဟာဆွေရဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာတနင်္လာနေ့ကဆွီဒင်ဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့ပူးတွဲကျင်းပတဲ့တနင်္လာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာမလွယ်ကူတဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိအောင်အစိုးရအနေနဲ့ဆက်လက်ဆောင်ရွက်တော့မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အလားတူပဲဆွီဒင်နိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုဝင်တွေနဲ့သူမတက်ခိုတဲ့စတော့ခ홈မြို့က Grand Hotel မှာပြုလုပ်တဲ့တွေ့ဆုံပွဲမှာလည်းတရောက်လာတဲ့ပြည်သက်ထဲကမြန်မာနိုင်ငံညီညာရေးဖြစ်စဉ်နဲ့ပတ်သက်လို့မေးထားတဲ့မေးခွန်းကိုပြန်လည်ဖြေကြရမှာညီညာရေးဖြစ်စဉ်ကမလွယ်ကူတဲ့အကြောင်းကိုအခုလိုထပ်မံပြောကြားခဲ့ပါတယ
်ညီညာရေးဖြစ်စဉ်ဆိုတော့ဘယ်တော့မှမလွယ်ဘူးတခြားနိုင်ငံတွေရဲ့ညီညာရေးဖြစ်စဉ်ကိုကြည့်လိုက်ပါတခြားကမ္ဘာပေါ်မှာအခုပေါ့နော်ကမ္ဘာဖြစ်စဉ်သမိုင်းတွေကြည့်လိုက်ပါရှေးကသမိုင်းတွေအမကြည့်ပါနဲ့ဖြစ်စဉ်သမိုင်းမှာဆင်းအနာမေးကြီးဆိုလို့ရှိရင်တချို့တောင်အာဖရိကနိုင်ငံကြီးနော်ပြီးတော့တောင်အတိုင်းဆက်ကနော်ချစ်တောင်အမေရိကနိုင်ငံကြီးနော်ပြီးတော့မြောက်အိုင်လန်စသဖြင့်ပေါ့နော်အဲ့ဒီနိုင်ငံတွေကိုကြည့်လိုက်လို့ရှိလို့ရှိရင်ဒီလူစင်ရင်းဖို့တွေညီညာရေးရဖို့တွေဆိုတော့တော်တော်ကိုလုပ်ရတယ်ဖြစ်ပေါင်းများစွာကြာဆယ်စုနှစ်နဲ့ကြာတယ်ဟိုရှင်းတိုးလိုက်နောက်ဆုတ်လိုက်လူတက်မှုရှိလိုက်ဆိုးရွားမှုရှိလိုက်တိတ်တော့ဘယ်နည်းခါလဲတိတ်တော့ဆင်းရှိရတယ်တိတ်မရှိရတယ်အဲ့တော့အလုံးဟာတစ်ချိန်တစ်ခါမှာတော့ညီညာရေးရခြင်းဟာငါတို့အလုံးအတွက်အကျိုးရှိတယ်ငြိမ်းချမ်းမရခြင်းနဲ့ငါတို့တယောက်မှအတွက်အကျိုးရှိဘူးဆိုတာလက်ခံတဲ့အခြေအနေရောက်သွားမှဒီငြိမ်းချမ်းရေးကိစ္စဟာပြီးတော့ထပါ
မြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်မှာပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်ကြဖို့ကိုလည်းတောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ
်ညီညာရေးဖြစ်စဉ်မှာသူတို့ကြွားရတဲ့နိုင်ငံမှာဆိုလို့ရှိရင်ဟိုအုပ်စုတွေတော်တော်များတယ်တခြားနိုင်ငံတွေကတော့မများဘူးနော်အခြားကြွားရတဲ့နိုင်ငံမှာဆိုရင်ညီညာရေးရဖို့ဆိုတာဟာလက်နဲ့ကိုင်တိုင်းသားများများနဲ့ကျွန်တော်တို့အညီအညီလုပ်နေရတာတခြားနိုင်ငံတွေမှာဆိုရင်အများကြီးငြင်းငြင်းရရဖို့ကအလုံးစုံတစ်ခွင့်တစ်ခွဲတောင်နေပဲဖြစ်ရတာအဲ့တော့ဘယ်တော့အကောင့်ဖြစ်ပေါ်မှာလဲဆိုတာဟိုကျမတို့တခြားမပြောနိုင်ကျမတို့တော့အများဆုံးကောင့်ဖြစ်ပေါ်ရှင်းတာပေါ့အဲ့ဒီလိုအများဆုံးကောင့်ဖြစ်ပေါ်ဦးဆိုတာဒီစီသားတွေကအားလုံးကပြီးတော့ကုညီရတယ်အားလုံးကငြင်းချင်းဘက်ကိုတွန်းပေါ်ရတယ်ဒီငြင်းချင်းရင်းမှာပေါင်းနေတဲ့အစုအခွဲတွေကိုငြင်းချမ်းရေးဘက်ကိုတွန်းပေါ်ရမယ်။ငြင်းချမ်းရေးဖြစ်စေတဲ့ခြေခါးတွေကိုနှမ်းဖို့အားပေးရမယ်။ငြင်းချမ်းရေးမဖြစ်စေတဲ့ခြေခါးတွေနှမ်းဖို့ဟာကိုဒါကိုတားဆီးရမယ်။ဒါကိုမကြိုက်တော့ဘူး။ဒီလူတွေကလည်းတိတိကျကျပြောရမယ်။ငြင်းချမ်းရေးမရဘူးကျင်းအောင်။ဘလူအတွက်အကျိုးရှိတယ်။တကယ်ကိုမမကံကံလုပ်နေတဲ့လူတွေအတွက်ဘာမှအကျိုးရှိနိုင်ဘူး။အဲ့တော့ဒီသားရဲ့ကျွန်တော်ဟိုဒီမိုကရေစီအတွက်ကျွန်တော်တို့ဟုတ်ဆက်လို့ဒီတော့ကကျိုးပန်းနေတော့ခဏခဏတချို့အမီးတယ်ဒီမိုကရေစီတော့ရမယ်အဲ့တော့ကျမအမြဲပဲပြန်ဖြေတယ်ကိုကိုပြန်ပြီးဒီမိုကရေစီရောက်လို့ကိုဘယ်လောက်ရလုပ်နေတယ်ကို ုဘယ်တော့ရနေလုပ်နေသလဲဆိုတာပေါ်မှာအခြေခံပြီးတော့ဘယ်တော့ဒီမိုဒယ်စီရမလဲဆိုတာတွေးလိုက်တော့ကိုဘာမှမလုပ်နေလို့ရှင်ရိုင်းရတော့မှမဟုတ်ဘူးလို့တွေ့ကျမအဲ့လိုဖြစ်ဖြစ်ရှင်ညီညာရင်းနဲ့ပတ်သက်လို့ကျမဒီလိုပဲမြင်ပြီးတော့ဖြစ်ချင်တယ
်ကွန်ဆန်ဟာအမေရိကန်နိုင်ငံဝါရှင်တန် DC မြို့အခြေဆိုင်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌပါသူကတိုင်းပြည်ရဲ့စစ်မှန်တဲ့အာဏာဟာအစိုးရအဖွဲ့အကြီးအကဲလက်ထက်မှာမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အခုလောက်ကြံ့ကြာပြီးခရီးမရောက်နိုင်ဖြစ်နေတာလို့သုံးသပ်ပါတယ
်အကြောင်းရင်းကတော့အများကြီးရှိပေမဲ့တခုကတိုင်းပြည်ကောင်းဆောင်ကလည်းပေါ်အာဏာမရှိနေလို့ပြဿနာတစ်ခုပါဒီကတိုင်းပြည်ကိုထိန်းချုပ်နိုင်တဲ့အာဏာတစ်ခုကတတ်မတော်မှရှိနေစေဖြစ်နေလို့ဖြစ်ရတဲ့အကြောင်းပါနောက်ကိုစားပြုမှုပေါ့ကျွန်တော်တိုင်းရင်းသားတွေဆိုရင်ကိုစားပြုမှုနဲ့ပတ်သက်မှာလည်းတကယ်ကိုစားပြုတဲ့လူဘယ်သူလဲပြစကြာကျွန်တော်အစိုးရဆိုပေမဲ့တကယ်အာဏာရက်ကိုကိုစားပြုနေတာဘယ်သူကကိုစားပြုနေတာဟာလဲဆိုတော့အဲ့ဒါရှိသေးတာပြအဒေါ်ဆန်းစုကြည်ကတော့တိုင်းရင်းဒီပြည်သူလူထုတွေထပ်မံပါဝင်ဖို့အရေးကြီးတဲ့စံတာပြောပါတယ်အဲ့ဒါကိုကျွန်တော်ကတော့တခုကတော့အမြင်သဘောထားနဲ့ပြောတော့တိုင်းဒီပြည်သူလူထုကဘယ်သူကိုရွေးချယ်ခဲ့လဲပေါ့နော်သူတို့ကိုစားပြုဖို့အတွက်ဒါဆိုလုံခဲ့တဲ့ဒီခက်အများကြီးပေါ့နော်လုံးခဲ့တဲ့နှစ်တွေအများကြီးပါ88ဖြစ်ဖြစ်ပြီး96ဖြစ်ဖြစ်ချွေးွားရောင်ဖြစ်ဖြစ်ဒီနောက်ဆုံးရွေးကောက်ပွဲကာလမှာရောလူတွေကတကယ်ကိုကြောက်ကြောက်နဲ့ကိုမဲပေးခဲ့တာဗျတကယ်အင်တိုက်အားတိုက်တတိရှိရှိမဲပေးခဲ့ဒီ mandate တခုကိုတော်စုအနေဖြင့်တော့တော်ဆောင်စုကြီးက NLD အစိုးရဖြစ်ဖို့နော်ဒီဟာကိုတကယ်အလေးနဲ့နဲ့တို့ဒီဟာကိုအတုံးချပြီးမှတမတော်ကိုပြောင်းလဲအောင်လုပ်တင်ပါတယ
်ဒီပားရောက်မြန်မာနိုင်ငံသားတွေပြည်တော်ပြန်ခွင့်ရရှိရေးငြိမ်းချမ်းရေးဆွေးနွေးမှုမှာအမျိုးသမီးတွေပါဝင်နိုင်ရေးစတဲ့ကိစ္စရပ်တွေကိုလည်းတော်ဆန်းစုကြည်ကမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတဲ့အချိန်မှာပြောကြားခဲ့ပြီးဆွီဒင်ဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှဆုံးဖြတ်ချက်ချပြီးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းတာဟာရခိုင်ဒေသအတွင်းအခြေအနေကိုပိုပြီးဆိုးဝါးစေနေတာကြောင့်မြန်မာအစိုးရကဒါကိုလက်မခံတာဖြစ်ကြောင်းသတင်းတောက်တွေအမေကိုတော်ဆန်းစုကြည်ကပြန်လည်ဖြေကြားခဲ့ပါတယ်ကောင်ဆန်းစုကြည်ဟာဒေတာဆန်တော်ချိန်ညနေပိုင်းမှာတော့ဆွီဒင်နိုင်ငံ Olof Palme Memorial Fund ကချီးမြှင့်တဲ့ Olof Palme စုကိုလက်ခံရယူခဲ့ပါတယ်။ကောင်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုတွေကိုဂုဏ်ပြုတဲ့အနေနဲ့2005ခုနှစ်မှာဒီစုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။ကောင်ဆန်းစုကြည်ဟာဒေတာဆန်တော်ချိန်အင်္ဂါနေ့ဒီကနေ့မှာဆွီဒင်လွတ်တော်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာ။
ရရှိမှာတနစ်ကျော်တက်တန်းရှိတာပြီဖြစ်တဲ့ NLD အစိုးရလက်ထက်မှာအများကမျှော်လင့်တယ်လို့စီးပွားရေးလူမှုရေးတိုးတက်မှုတွေတိတာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရဘူးဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိတယ်လို့ပဲလူမှုစီးပွားဘဝအခြေအနေဟာလည်းပိုအောင်ဆိုးလာတယ်လို့အတိုက်ခံပါတီကြီးကပါဝေဖန်နေပါတယ်။ဒေါ်ဆန်းစုကြည်ကတော့ဒီတနစ်တာအတွင်းပြောင်းလဲမှုတွေအများကြီးဖြစ်ခဲ့ပါတယ်လို့ကနေဒါနိုင်ငံရောက်ခိုက်မှာပြောပါတယ်။ဝေဖန်သူတွေပြောနေကြသလိုတိုးတက်ပြောင်းလဲမှုတွေမတွေ့ရတာဘာကြောင့်လို့ယူဆပါသလဲ။ဒါမှမဟုတ်တိုးတက်ပြောင်းလဲမှုတွေရှိတယ်လို့ပဲယူဆပါသလား။လာမယ့်အင်္ဂါနေ့ညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါရခင်ဗျာ။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားနိုင်ပါလေ။ဒါမှမဟုတ်မိမိတို့ရဲ့မိကွန်းမိမိတို့ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါရ။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမဲ့သရရှင်တွေကိုကြိုဆိုပါရခင်ဗျာ။
နောက်နောက်ရီကြမှာထုတ်လွှင့်မဲ့တရားရည်လိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။ VOA မြန်မာပိုင်းအင်ကာနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့တွေ့ဆုံမြင်းမြန်ချက်ဒုတိယပိုင်းကိုတင်ဆက်ပေးပါမယ်ရှင်။ NLD ပါတီအစိုးရတာဝန်ယူလာတာတနှစ်ကျော်ကာလအတွင်းနိုင်ငံပေါ်မူဝါဒနဲ့စီမံခန့်ခွဲမှုအားနည်းမှုတွေရှိနေတယ်လို့စီးပွားရေးနဲ့ကုန်သွယ်ရေးပိုင်းမှာတိုးတက်လာမှုမရှိဘူးလို့တချိန်ကအာဏာကိုင်ခဲ့တဲ့ပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကဝေဖန်နေပါတယ်။အများပြည်သူရဲ့လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးပိုင်းမှာအားနည်းချက်တွေရှိနေတယ်လို့ကြန့်ခိုင်ရေးပါတီကထောက်ပြပါတယ်။ကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေနဲ့ VOA သတင်းတော်မမေခတွေ့ဆုံမေးမြန်းချက်ဒုတိယပိုင်းထဲမှာဦးတန်းထေကအခုလိုစပြောပါတယ်ရှင်။
လက်ရှိအနာပါတီအစိုးရဖြစ်လာတဲ့တနေ့ကျော်သွားပါပြီ။ပါတီအနာရလာအောင်အစိုးရဖွဲ့နိုင်အောင်ပြည်သူလူထုကမင်းပြလိုက်တာ။အာဒီလူတွေတက်လာရင်တော့တို့လူချင်းနဲ့အကောင်းကြီးတော့ဖြစ်လာတော့မှာပဲ။စီးပွားရေးကြီးကြီးလာတော့မယ်။ဟုတ်လား။လူခွင့်ကြီးတွေတိုးပြီးရလာလိမ့်မယ်။ဒီမိုကရေစီတွေရှင်သန်လာလိမ့်မယ်။ဒီလူအမျှော်လင့်ကြီးမျှော်လင့်ကြတယ်လေ။ကျွန်တော်ဆိုရင်ဒီလောက်အကြာကြီးအတိုက်ခံလုပ်တာတော့အကယ်၍ဟုတ်လား။ဒီကောက်ဝဲရလက်ကြောင့်အနိုင်ရှုံးတစ်ခုခုများဖြစ်လာကြလို့ရှင်။အစင်းနဲ့ကောက်လုတ်ဖို့ စီမံချက်တွေပလန်တွေအကုန်လုံးဟာအသင့် ready made ရှိထားပြီးသားလို့ကျွန်တော်ထင်ခဲ့တယ်။ဒါပေမဲ့ဒီတစ်နှစ်ကျော်ကာလတုန်းမှကြည့်လိုက်တဲ့အခါကျတော့အော်25နှစ်တိတိဒါတွေလုပ်ခဲ့တာဟာအာဏာရဖို့အတွက်ပဲအဓိကထားပါလား။တကယ်အုပ်ချုပ်ရေးထဲထဲဝင်ဝင်ကိုယ်လုပ်ကြရတော့မယ်ဆိုတဲ့အချိန်မှာအသင့်ဖြစ်အောင်ဘာစီမံမှုမှမရှိပါလားလို့ပဲတွေ့တယ်။ကျွန်တော်တို့မဟုတ်ဘူးဒါတော့ပြည်သူလူထုအကုန်လုံးတို့သိပါလိမ့်မယ်။still controversial ဖြစ်နေတဲ့ issue အများကြီးရှိပါတယ်။ခုနမန်တိုင်း၃ရက်နဲ့ပါတီနဲ့အဲ့ဒါကြလည်းပဲဒွေးရဆက်တယ်ဖြစ်နေတာတွေ့တကယ်တော့အခြေခံဥပဒေကိုကြမ်းခဲ့သူကင်ပြီးတော့ဒါယူကင်ပြီးတစ္ဆာပြုတ်ပြီးတော့ဝင်လာတဲ့ပုံကိုရဒီဥပဒေကိုလေးစားလိုက်မှတောင်းရှိတယ်။မပြေမချင်းအစားထိုးနိုင်မချင်းအာနာတီတွေကာလပတ်လုံးဟာအဲ့ဒီဟာကိုဖောက်ဖျက်လို့မရဘူး။ဖောက်ဖျက်ဥပဒေဖောက်ဖျက်တာပဲ။ခုနလိုဟလားပြောင်းကြခင်တဲ့ဖွံ့ဖြိုးရေးပါတီကိုအချိန်တုန်းကငွေကြေးကိစ္စတွေနိုင်ငံပိုင်ကိစ္စတွေလက်ညှိုးထိုးနေတဲ့အချိန်မှာဒီနေ့ရွက်တော်ပွဲကလာပြီးတားမြစ်ထားတဲ့အချိန်မှာကိုနိုင်ငံပိုင်မီဒီယာကနေပြီးတော့ပါတီလမ်းကြီးကိုထောင်ပြီးတော့ TV ကနေမင်းကောင်းပြောတော်တာတောက်မှတ်ထားတဲ့ဥပဒေစီမံစည်းကမ်းတွေနဲ့ညှိညွတ်ရလာပြောစရာများကြီးပဲ
အဲ့တော့လက်ရှိလူမှုရေးကဏ္ဍပိုင်းမှာကော
လူမှုရေးလို့ပြောရင်ကျုံဝင်တယ်များကြီးပဲဒါကျမ်းမာရေးလည်းပါတယ်ပညာရေးလည်းပါတယ်ဟုတ်လားအဲ့ဒီ issue အများကြီးဟာမေးရင်ကျွန်တော်တူးချင်းနေနဲ့ပြောရရင်ကျွန်တော်တို့ရဲ့မြန်မာ value တွေဟာစနစ်တကျဖြိုချဖျက်ဆီးခြင်းတောင်ခံရပြီလားလို့တန်တရားဝင်လောက်တဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တင်ပြချင်ပါခလေးတွေရဲ့ပညာရေးမှာဒီနေ့အမျိုးမျိုးလက်တက်ဆန်းနေတဲ့ကိစ္စတွေရှိတယ်ခလေးတွေရဲ့မကြွယ်မဖြစ်သေးတဲ့ level မှာဒီလိမ်မှုကိစ္စတွေပညာပေးဖို့ဆိုတော့မြမယဉ်ကျေးမှုနဲ့ဟုတ်လားကျွန်တော်တို့ရဲ့အစဉ်အလာလက်ခံထားတဲ့ဟိုရင်းနေနဲ့ဒလိထုံတန်းနေနဲ့တိတ်သဟဇာတမဖြစ်သေးတဲ့ကိစ္စတွေကိုလုပ်ဖို့ဒီနေ့စိုင်းကျင်းနေရရှိတယ်။ဘာဖြစ်လို့ဒီလောက်အရေးတကြီးလုပ်ဖို့လိုနေသလဲ။ဘာအတွက်လဲ။ဒီနေ့ဘာတွေကိုကျွန်တော်တို့ကပုံလူကူးပြီးတော့လိုက်လုပ်ဖို့အကြောင်းရှိတယ်လဲ။ဘာရည်ရွယ်ချက်နဲ့လုပ်ကြလဲ။ပြန်ပြီးတော့ကျွန်တော်တို့ဝေဖန်ဆန်းစစ်ဖို့ဒီအတိုင်းပြည်ရဲ့ဒီနေ့အခြေအနေဟာညည်ကြီးတိုက်စားပြီးတော့တည်ဤပြုံနေတဲ့ကမ်းမမှာရပ်နေတဲ့လူတို့ဖြစ်နေတယ်။လူတွေရဲ့နေတူကလုံညုံရင်းလည်းပါအဲ့ဒီလုံညုံရင်းတစ်နှစ်ကျော်ကာလအတွင်းမှာကောင်းလာသလားဆိုးလာသလားလူတိုင်းသိနေတဲ့ကိစ္စပါဒီလူကြီးတွေကိုဒီနေ့ရောက်လာတဲ့မျက်နှာစိမ့်နေတဲ့ကိစ္စဟာအရေးကြီးခိုင်တွေ့ရမယ်အမျိုးသားရေးတာဝန်တရားဖြစ်နေပြီဖြစ်နေပြီချင်းချောက်မှုကြီးဖြစ်နေပြီဒါကိုကာကွယ်ဖို့ဟာအခုချက်ချင်းလုပ်မှရနိုင်ငံသားမဟုတ်သောပုဂ္ဂိုလ်များအလျင်အမြန်ရောက်လာတဲ့ပတ်သက်လို့လည်းပဲကျွန်တော်တို့ရှိပြီးသားအတူတူဥပဒေကိုရဲတဲ့နဲ့ခိုင်လေ
နောက်ဆုံးအနေနဲ့စီးပွားရေးဖိုင်းနဲ့ပတ်သက်ပြီးတော့ဘာများပြောချင်လဲရှင
့်စီးပွားရေးပြောလို့ရှိရင်ခင်ဗျာပြီးခဲ့တဲ့ကျွန်တော်တို့အစိုးရကာလမှာကျွန်တော်တို့ရဲ့ GDP growth rate က 3.3% တနည်းအတွင်းမှာ 6.5 လားအဲ့လိုပြောင်းကြသွားပြီဒီနေ့ကုန်သွယ်မှု balance ကိုကြည့်လို့ရှိရင်2023ကတန်း90ကျော်ပဲ trade deficit ဖြစ်တယ်အခု9500ကျော်တယ်စီးပွားရေးကိုတကယ်နားလည်ပြီးတော့တကယ်ကိုမူဝါဒတွေတက်တက်သားသားချပြီးလုံမှာအချိန်ကာလတစ်ခုမှာအချိန်ပေးရသေးတယ်အဲ့ဒါကိုဒီနေ့ကိုထင်တဲ့ဟလာစိတ်ခံစားခြင်းနဲ့ဟိုကဖျက်လိုက်တရားရပ်လိုက်သွားလုံရင်ဒီဒဏ်ကတိုက်ပြရပခံမှာစိတ်ထင်ရဟိုကရဒီဟာရအာနာပိုင်ကအာနာရှိတိုင်းလုတ်တဲ့ဥစ္စာတွေဟို trust ပျောက်ဆုံးသွားတာဒီအချိန်နှစ်ပေါင်းများစွာပြန်တည်ဆောက်ယူရလိမ့်မယ်ဒီဒဏ်ကိုဒီနေ့လူတွေခံရလိမ့်မယ်
ကျန်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထင်းနဲ့ VOA သတင်းတော်မမေခတွေ့ဆုံမြင်းမြန်ကျဲဒုတိယပိုင်းကိုနားဆင်ကြရတာပါရှင်။အခုဆက်လက်ပြီးတော့ရခိုင်ကမ်းရိုးတန်းဒေသမိုးလေဝသအခြေအနေဘက်ကိုကြည့်ကြရအောင်ပါ။ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရဲ့အရှိန်ကြောင့်ရခိုင်ကမ်းရိုးတန်းတစ်လျှောက်မှာမိုးရွာသွန်းမှုအကောင်ကြီးလေပြင်းထန်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။ရခိုင်ကမ်းရိုးတန်းတစ်လျှောက်မြေပြင်လေတိုက်နှုန်းဟာဆိုရင်တနာယီကိုမိုင်40အထိတိုက်ခိုက်နိုင်တယ်လို့လည်းသတိပေးထားပါတယ်။အပြည့်စုံကို VOA သတင်းတော်ကိုကောင်းဆန်ဟန်းကသတင်းပေးပို့ထားပါတယ်ရှင်
။မင်္ဂလာပင်လယ်အော်မှာလက်ရှိဖြစ်တည်နေတဲ့မုန်တိုင်းငယ်ရဲ့အရှင်ကြောင့်မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းဒေသတစ်လျှောက်မိုးအကောင်ပြီးလေပြင်းတိုက်ခိုက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးတာပ
ါလောလောဆယ်တော့လက်ရှိမှာတော့နော်ဟိုဟာပေါ့ဒီဆုံးမပြောတဲ့ဒီဝန်ိုင်းငယ်ဒီပြတ်ထွက်လာတဲ့ဒိန်လိုက်ဒီလည်းရှိသေးတယ်ပေါ့နော်နောက်ပြီးတော့ဒီမုတ်တုံအင်းရတယ်ဒါအကောင်နေတာအကောင်နေတဲ့လက်ကြောင့်လို့ဒီဖိုင်ကင်ရန်းလက်ဆောင်မှာတော့ကျွန်တော်တို့ဟောပေါ့နော်ဒီနေရတော့အနေနဲ့ကျင်းနိုင်နေတဲ့နေသားရှိတယ်ပေါ့နော်အဲ့ဒါကြောင့်လို့လည်းကျွန်တော်တို့ဒီထုတ်ပြန်ကြမှာပေါ့နော်ဒ
ဒီနေ့ကျွန်တော်တို့မိုင်၄၀နဲ့ထုတ်ထားပါတယ်ဟုတ်ကဲ့မိုးရိုင်းငယ်ဟာမြန်မာနိုင်ငံတွင်းကိုဝင်ရောက်လာနိုင်ခြင်းမရှိပေမဲ့အဲ့ဒီမိုးရိုင်းငယ်ရဲ့အချိန်နဲ့တနအီကိုမိုင်၄၀အထိဒီရင်းတစ်ခိုက်လာနိုင်တာကြောင့်ရခိုင်ကေဟိုးတဲ့နဲ့မြို့ဝကျွန်းပေါ်ဒေသတွေက
တမောရီကိုမထွက်ဖို့ကိုလည်းတော်တော်ကြုံမှုဥက္ကဋ္ဌတိပေးထားရတဲ့ကြောင့်ကျွန်တော်တင်းမောရီမထွက်ဖို့ပေါ့နော်အဓိကတော့ဒီနောက်တစ်ခုကတော့ဒီမိုင်၄၀ဆိုတဲ့အကြောင်းလို့ဒီကန်ရန်ဒေသတွေမှာပေါ့နော်ဒီလိုဒီတိုက်လာတဲ့ဟိုလေပြင်းတိုက်တာတို့ဘာလို့ဒီလိုဖြစ်နေတယ်လို့ဆိုတဲ့သတိပြုနိုင်ဖို့အတွက်ပေါ့နော်ကျွန်တော်တို့ထုတ်ထားတဲ့နေသားကြီးပဲမိုးနိုင်ငံရဲ့အရှင်ကြောင့်
12ရက်မော်လနနာရီကလေပင်မုံတိုင်းဝင်ရောက်တက်ခဲ့သွားပြီးတေဆုံးသူ2ဦးထိရှိတယ်လို့လူမှုဝန်ထမ်းကေဇေရီနဲ့နေရာပြန်လည်ချတာရေးဝန်ကြီးဌာနကေဇေရီဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ
်ဟုတ်ကဲ့ဟိုလေဦးမကျွန်းပြုံးနေဂျိုးတယုတ်ကြီးရမှာပေါ့နော်စနေ6ရက်2019မီမော်လနနာရီခွဲရပါဒီစံတော်တက်ခဲ့တဲ့တူနေ17လုံးဘုံမပြစီသွားပြီးတော့မှအိမ်တော်စု17စုပေါ့နော်လူရေ76ဦးရှိတယ်ပေါ့အဲ့ဒီမှာမာစာတူမှတူပြေဆုံးခဲ့တယ်စာတူမှတူတန်ရာရှိခဲ့တယ်အဲ့တော့စုစုပေါင်းပြေဆုံးသူ2ဦးတန်ရာသူ4ဦးဖြစ်တယ်သူဘေးလန့်ခံစားရတဲ့လူကြီးပေါင်းကတော့76ဦးပေါ့နော်အိမ်တော်စု17စုပါဒါလေးပါ
ဒေါက်တာကျော်မိုးဦးကတော့ဒီရက်ပိုင်းအတွင်းရခိုင်ကယုံတဲ့ဒေသတစ်လျှောက်ကလွဲပြီးကျန်တဲ့တိုင်းနယ်ပြည်နယ်တွေမှာမိုးရွာနိုင်ပေမဲ့အားရောက်ချသွားနိုင်တယ်လို့ပြောပါတယ်ရခိုင်ကယုံတဲ့ဒေသတစ်လျှောက်ကိုတော့ရေပြင်းအန္တရာယ်ဆက်ပြီးသတိပေးထားပါလေခင်ဗျာ
ကိုကောင်းဆန်ဟင်းတည်င်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် view in gan ညနေခင်း radio အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ညနေခင်း radio အစီအစဉ်ပြပြချင်းမှာတော့ view ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia Set 7 Jeju ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ view ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကို Market View တွေ့ကြညာပေးပါမယ်ရှင်
ဘုဆင်အများစု6နိုင်ငံကပြည်သူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကတ်သက်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိကိုဟန်တာဖို့နောက်ထပ်အမေရိကန်ဖက်ဒရယ်တရားရုံးတစ်ခုကမဲဆွဲဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့မတ်လ2ရက်နေ့ကသမ္မတထရန့်ချောင်းနေခဲ့တဲ့ခီးသွွာလာမှုတွေယာယီကန့်သတ်မိတ်ဟာသမ္မတအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်လုဆောင်တာဖြစ်တယ်လို့ဆိုပြီးတော့ဆန်ဖရန်စစ္စကိုမြို့ကဒီအမတ်ကိုအယူခံတရားရုံးကနေဒီအမိကိုတင်းနှင်းလာနေတော့ကတခဲနဲ့ဆုံးဖြတ်ချက်ချလိုက်တာပါရှင်။အမေရိကန်ရှိနေချုပ် Jeff Sessions ကတော့ဒီနေ့အင်္ဂါနေ့မှာလွတ်တော်ရှေ့မောက်ဖက်ဆပူရှိပါတယ်။အထက်လွတ်တော်ကော်မတီရှေ့မောက်မှာရှေ့နေချုပ် Sessions အနေနဲ့ဒီရုရှားတန်အမတ်နဲ့အဆက်အသွယ်လုပ်ခဲ့တာနောက်ဒီပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲကိုဂျာရုကထုတ်တဲ့ကိစ္စတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာတွေကိုမေးမြန်းခံရမယ့်အနေအထားရှိပါတယ်။အထက်လွတ်တော်ထောက်လိုက်ရေးကော်မတီကြားနာပွဲကတော့ပြီးခဲ့တဲ့ဒီအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်မွေခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေရဲ့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်ရှင်။ဆွီဒင်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်လွှတ်တော်မှာမိန့်ခွန်းပြောကြားပါတယ်။မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဒီလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုအကြံတွင်ရှင်းလင်းပြောသွားခဲ့ပါတယ်။ NLD အစိုးရအနေနဲ့ဒီစစ်အစိုးရကိုဝေဖန်ရှုံချတာဖို့ထက်အမျိုးသားပြန်လည်တည်မြဲရေးကိုအလေးထားလှုပ်ဆောင်နေတဲ့အပေါ်မှာသဘောမကျတဲ့သူတွေရှိပေမဲ့လို့ NLD အစိုးရအနေနဲ့ကတော့ဒီဟိုးရင်ကတည်းကစွဲကင်လာခဲ့တဲ့သူ့ရဲ့မူဝါဒအတိုင်းတိုင်းပြည်အနာဂတ်အတွက်မရှိမဖြစ်လိုအပ်နေတဲ့ပြန်လည်တည်မြဲရေးကိုဥတီလှုပ်ဆောင်ဒီတဲ့အကြောင်းကိုပြောဆိုသွားပါတယ်။ NLD ပါတီအနေနဲ့ဒီဒီမိုကရေစီနှိကျမဖြစ်သေးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆက်လက်ကြိုးပမ်းနေတဲ့အကြောင်းကိုလည်းတောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အတွင်းပြည်ပကနဲ့ပတ်သက်လို့လည်းတာဟာတိုင်းပြည်အတွင်းကလူနည်းစုလူမှုအတိုင်းဝိုင်းနှစ်ခုချာမှာဖြစ်နေတဲ့ပြဿနာဖြစ်တဲ့အကြောင်းနဲ့ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာဒီလူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကိုလုံခြုံမှုပေးနိုင်မှုအရေးကြီးတဲ့အကြောင်းတွေကိုပြောဆိုသွားပါတယ်ရှင်
။တရင်ချင်းချက်ကိုမကင်ပြည်တွေကြီးညာပေးခဲ့တာပါရှင်။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip ship ဖြစ်ပါတယ်။ဒီမှာရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာဆင်လို့ခြင်းညနေ6နိုင်ခွဲနဲ့9နိုင်အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်9နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစည်းအဝေးကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစည်းအဝေးကိုအပင်းနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် This program has come to you from the Voice of America, Washington. From Washington.